ရိုဟင်ဂျာမျိုးသမီးတွေနဲ့မိန်းကလေးငယ်တွေမတိန်ချင်းခံရမှုမှာစစ်တပ်ရဲ့တာဝန်ရှိမှုနဲ့ပတ်သက်လို့ကုလသမဂ္ဂကော်မတီတရက်ကသတင်းအချက်လက်တောင်းခံထားတဲ့အပေါ်မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW နဲ့ 45 Rights တို့ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလ28ရက်နေ့မှာအစဉ်ခံစားတင်သွင်းဖို့မြန်မာအစိုးရကိုအမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ဆိုင်ရာစီရောကော်မတီကတောင်းဆိုထားတာပါ။ဒါ့အပြင်လိမ့်ပိုင်းဆိုင်ရာအကြံဖက်ခံရသူတွေအတွက်တရားဥပဒေကြောင့်အရာရေးယူတာမျိုးရောကြီးပေးတာမျိုးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းအစဉ်ခံစားတင်သွင်းဖို့စီရောကော်မတီကပြောဆိုထားတာပါ။စီရောအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကော်မတီကတောင်းထားတဲ့အစဉ်ခံစားတွေကိုတင်သွင်းရမှာဖြစ်ပါတယ်။စီရောကော်မတီကိုမြန်မာအစိုးရဘက်ကအစဉ်ခံစားတင်သွင်းရမယ့်ရဲ့နီလာချိန်မှာပဲအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW နဲ့ 45 Rights တို့ကလည်းရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစာမျက်နှာ17မျက်နှာပါပူးတဲ့အစဉ်ခံစားတစ်စောင်ကိုတင်သွင်းထားပါတယ်ရှင်။